ဗိုလ်ချုပ်မွန်ကြီးမင်းအောင်လိုင်ကို ICC ရာဇဝတ်တရားရုံးကဖမ်းဝရမ်းထုတ်ဖို့ကြိုးပမ်းမှုကိုလူခွင့်ရေးဆောင်ရွက်သူတွေကကြိုးဆိုနေပေမဲ့မြန်မာအိမ်ကြီးချင်းတရုတ်နိုင်ငံကတော့ဝေဖန်လိုက်ပါတယ်ICC တရားရုံးအနေနဲ့အမျက်မြတ်တတဆောင်ရွက်တဲ့နဲ့ဆိုတဲ့ရည်တည်ချက်ကိုတရုတ်ကအမြဲဆွဲကင်ထားပါတယ်လို့တရုတ်နိုင်ငံသားရေးဌာနပြောခွင့်ရသူမော်နင်းကဒီပေကျင်းမြို့တော်မှာဒီကနေ့လုပ်တဲ့ပုံမှန်သတင်းစာရှင်းလင်းပွဲအတွက်မှာပြောကြားသွားပါတယ်
။关于你提到的国际刑事法院，我们一贯认为国际刑事法院应该秉持客观公正。
တရားစီရင်ရေးအခြေခံမူတွေနဲ့နိုင်ငံတကာပူးပေါင်းဆောင်ရွက်ရေးအခြေခံမူတွေဥပဒေနဲ့အညီလုပ်ပိုင်ခွင့်အာဏာကိုအသုံးပြုမှုနဲ့နိုင်ငံတကာရာဇဝတ်တရားရုံးရဲ့ Rome Statute သဘောတူစာချုပ်အတိုင်းလိုက်နာမှုစတဲ့မူတွေကိုတရုတ်နိုင်ငံကချက်ချက်မတ်မတ်လိုက်နာတယ်လို့ပြောခွင့်ရကပြောကြားသွားတာပါလုံခြုံရေးကောင်စီကဖမ်းဝရမ်းထုတ်ခိုင်းတာမဟုတ်ဘဲနဲ့ Rome Statute စာချုပ်မှာလက်မှတ်ထိုးမထားတဲ့နိုင်ငံတွေမှာ ICC ရဲ့လုပ်ပိုင်ခွင့်မရှိတာကိုလည်းသူကထောက်ပြထားပါတယ်ရုံးစာချုပ်မှာလက်မှတ်ထိုးထားခြင်းမရှိတဲ့နိုင်ငံတွေထဲမှာတရုတ်နိုင်ငံပါဝင်ပါတယ်စစ်ကောင်စီကလည်းမြန်မာနိုင်ငံဟာ ICC ဖွဲ့ဝင်မဟုတ်တယ်လို့ ICC ပြောကြားချက်တွေကိုလည်းအတိအမှတ်မပြုကြောင်း VOA ကိုပြောကြားခဲ့ပါတယ်မြန်မာစစ်တပ်ရဲ့ကာကွယ်ရေးဦးစီးချုပ်ကိုဖမ်းဝရမ်းထုတ်ဖို့နိုင်ငံတကာရာဇဝတ်တရားရုံး ICC ကစတင်ဆောင်ရွက်နေတဲ့အပေါ်မြန်မာနိုင်ငံဆိုင်ရာအထူးအကြံပေးကောင်စီ SECM ကတော့ကြိုဆိုခဲ့ပါတယ်နိုင်ငံတကာဥပဒေတွေအရအကြီးအလေးဆုံးပြစ်မှုတွေကိုမြန်မာတနိုင်ငံလုံးမှာစစ်တပ်နဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေဆက်လက်ကျူးလွန်နေခြင်းဖြစ်လို့ဒီကြိုးပမ်းမှုဟာအခြေအရအသင့်တော်ဆုံးနဲ့အကျိုးဆိုးတင်ဆုံးဖြစ်တယ်လို့ SECM အထူးအကြံပေးကောင်စီရဲ့ထုတ်ပြန်ချက်မှာပြောထားပါတယ်ကျွလွန်သူတွေအရေးယူမခံရဘဲလွတ်မြောက်နေတာကြောင့်တနိုင်ငံလုံးမှာအကြမ်းဖက်ခံရသူတွေအနေနဲ့တရားမျှတမှုမရနိုင်ကြတော့တဲ့အခြေအနေဖြစ်နေချိန်မှာဒီဖမ်းဝရမ်းထုတ်ဖို့ကြိုးပမ်းမှုဟာအရေးယူနိုင်မှုအခြေတလန်ပိုနီးသွားတာဖြစ်တယ်လို့ဖော်ပြပြောဆိုပါတယ်2016နဲ့2019တွေတုန်းကစစ်တပ်ရဲ့စိုးဝါးရက်ဆက်တဲ့ကျူးလွန်မှုတွေအတွက်တရားမျှတမှုရဖို့ရိုဟင်ဂျာတွေတောင်းဆိုနေရဆဲဖြစ်တဲ့ဆိုတာကိုလည်းကြေညာချက်ထဲမှာထောက်ပြထားပါတယ်။ SECM အထူးအကြံပေးကောင်စီအဖွဲ့ဝင်တယောက်ဖြစ်တဲ့ဒေါက်တာရဟီလီဟာမြန်မာနိုင်ငံလူခွေဆိုင်ရာကုလသမဂ္ဂအထူးဆောင်ဆန်းရေးမှူးအဖြစ်တာဝန်ယူခဲ့သူဖြစ်ပြီးတော့ရခိုင်ပြည်နယ်အပါအဝင်မြန်မာနိုင်ငံတိုင်းဒေသတွေကလူခွေချိုးဖောက်မှုတွေကိုလူခွေကောင်စီအတွက်အစီရင်ခံစာတွေပြုစုခဲ့သူဖြစ်ပါတယ်ရှင်။